2015ရွေးကောက်ပွဲပြီးမှပဲအချိန်ကဥပဒေကိုပြင်နိုင်မယ်လို့ဒါလွှတ်တော်ဥက္ကဋ္ဌသူရဦးရှိမန်းကပြောလိုက်တဲ့အပေါ်ပေါ်လေဒေါအောင်ဆန်းစုကြည်ကလည်းပဲဦးရှိမန်းပြောတဲ့စကားဟာလုံထုံးလုံနီးအရာဆိုရင်ဒါမှန်ကန်တယ်လို့ပြောလိုက်တာတွေ့ရပါတယ်ခင်ဗျဆရာတို့အနေနဲ့ရောဘလို့နားလည်လို့ရပါလဲခင်ဗျလုံထုံးလုံနီးအရာဆိုရင်2015မတိုင်ခင်ဘာကြောင့်အချိန်ကဥပဒေကိုမပြင်နိုင်ရတယ်လဲ
ဟုတ်ကဲ့ခင်ဗျဒီကိစ္စနဲ့ပါတော့ကျွန်တော်ပြည်တော်စုလို့တော့နိုင်ရကရဲ့ပြောတဲ့စကားရောဒေါအောင်ဆန်းစုကြည်ပြောတဲ့စကားရောကိုတိုင်တော့နားမထောင်ဘူးပေါ့လေသို့တော့ PDR တွေကသင်သိရတဲ့အတိုင်းတော့ဒီလုံထုံးလုံနီးဒါကဒီလိုကိုပြောကြအောင်ရေကျွန်တော်ဒီ2008ဖွဲ့စည်းပုံခြေစားဥပဒေကိုပြင်မယ်ဆိုလို့ရှိရင်လွတ်တော်ထဲမှာပြင်ယုံနဲ့မပြီးဘူးလွတ်တော်ထဲကပြင်တဲ့ဟာကိုဖွဲ့စည်းပုံခြေစားဥပဒေပုံမှန်436ကကြီးနဲ့ဆိုလို့ရှိရင် referendum လုပ်ရအောင်မယ်အဲ referendum လုပ်မယ်ဆိုလို့ရှိရင် referendum လုပ်မယ်ဥပဒေမရှိသေးဘူးကျွန်တော်တို့မှာအခုဥပဒေမရှိတဲ့အတွက်ကြောင့်ဒီ referendum လုပ်မယ်ဥပဒေအခုမှပဲပြဋ္ဌာန်းရမယ်ပြဋ္ဌာန်းဖို့ဆိုပြီးအခုပဲလွတ်တော်မှာကျွန်တော်တို့ကအခုပဲစတင်တာပဲရှိသေးတယ်အဲ့တော့ဒီဥပဒေကပြည်သူ့လွတ်တော်မှာစတင်တယ်ဆိုလို့ရှိရင်ပြည်သူ့လွတ်တော်မှာဆွေးနွေးကြအောင်မယ်နောက်တစ်ခါအမျိုးသားလွတ်တော်ပို့မယ်အမျိုးသားလွတ်တော်ကတခါပြန်စီစီပြီးတော့ပြည်သူ့လွတ်တော်ကိုပို့မယ်ဆိုဒီဥပဒေကိုလောက်တာကိုတိုင်ကဒီ2014အတွင်းမှာမပြီးနိုင်ဘူးလေ2015ထဲရောက်သွားမယ်အဲ့တော့ဒီလုံထုံးလုံနီလုံနေတာနဲ့ကိုတိုင်က2015မရောက်ပဲနဲ့ဘယ်လိုမှမပြီးနိုင်တဲ့သဘောရှိတယ်အဲ့ဒါကိုညှို့ပြီးပြောတာလားမသိဘူးပေါ့လေ
ကျွန်တော်တို့နားလေတဲ့လောက်ဆိုရင်ပြည်သူ့ဆန္ဒခံယူပွဲကမေလာတဲမှာလုပ်မယ်ရွေးကောက်ပွဲက2015နှစ်ကုန်ပိုင်းလောက်နိုဝင်ဘာဒီဇင်ဘာလောက်ဖြစ်လိမ့်မယ်ဆိုရင်ဒီကာလမှာမမီနိုင်ဘူးလားခင်ဗျာပြည်သူ့ဆန္ဒခံယူပွဲအပြီး3-4လအတွင်းမှာဒီအခြေခံဥပဒေကိုပြင်ဖို့ဆိုတာဆရာတို့အနေနဲ့လက်တွေ့ဖြစ်နိုင်ရင်မဖြစ်နိုင်ရင်ဘယ်လိုတွေများမှန်းဆလို့ရပါလဲခင်ဗျာ
မေလမှာပြီးမယ်လို့ဆိုတာတော့ကျွန်တော်မပြောတတ်ဘူးပေါ့ဗျာကျွန်တော်အခု2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးနဲ့ပတ်သက်ပြီးဆန္ဒခံယူမယ်ဆိုလို့ရှိရင်ဆန္ဒခံယူဖို့ဥပဒေတစ်ခုကိုလွှတ်တော်ကပြဋ္ဌာန်းဖို့လုပ်နေတယ်အဲဒီဥပဒေပြဋ္ဌာန်းပြီးတဲ့အခါနောက်ဒီဥပဒေဘယ်တော့ထွက်မလဲမသိဘူးလေပြဋ္ဌာန်းပြီးတဲ့နောက်မှမှဒီဥပဒေနဲ့လိုက်လျောညီတွေဖြစ်တဲ့နေဥပဒေတွေထပ်ပြီးတော့ထွက်ရအောင်မယ်အဲ့တော့ဒီဟာ2015မေလမတိုင်ခင်အလုပ်လုပ်လို့ရအောင်ဒီဥပဒေနေဥပဒေပြီးမလားမပြီးဘူးလားဆိုတော့ကျွန်တော်ကမပြောတတ်ဘူးပေါ့လေသို့တော်လွတ်တော်တွင်အခြေအနေကိုပြောမယ်ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုလို့ရှိရင်ဖွဲ့စည်းပုံအခြေခံဥပဒေကိုပုံမှန်436ကာကြီးနဲ့အကျုံးဝင်လို့ရှိရင်လွတ်တော်ထဲမှာပြင်ယုံနဲ့မလုံလောက်ဘူးလွတ်တော်ပြင်ပမှာ referendum ရမယ်ခခွေးနဲ့အကျုံးဝင်ရင်တော့လွတ်တော်ထဲမှာပြီးသွားမယ်သို့တော်ဒီလို436ကာကြီးနဲ့ပဲပြင်ပြင်ခခွေးနဲ့ပဲပြင်ပြင်တွတ်တော်ကိုယ်စလေအလုံးရ85ရာနှုန်းကျော်ဆိုတဲ့အခါကျတော့ရွေးကောက်ခံကိုယ်စလေဒီကဘလောက်ပဲပြင်မယ်လို့ပြောပြောတမတော်တာလွတ်တော်ကိုယ်စလေဒီမပါရင်ပြင်လို့မရဘူးလေအဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ကိုတမတော်တာလွတ်တော်ကိုယ်စလေကမပြင်ဘူးလို့ကိုပြောနေကြတာမပြင်ဘူးလို့ပြောနေကြတဲ့အတိုင်းဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436နဲ့ဒီလွတ်တော်ထဲမှာပြင်လို့ဒီဥပဒေတွေကိုဘယ်လိုလုပ်ပြီးပြင်လို့ရမလဲရနိုင်မဲ့အခြေအနေကျွန်တော်တော့မမြင်ဘူးဗျာ
လက်ရှိလွတ်တော်အတွင်းမှာအခြေခံဥပဒေပြင်နိုင်ရေးကိစ္စတွေကိုဆက်ပြီးတော့ဆွေးနွေးနေသေးပါဗျာခင်ဗျာဒီဆွေးနွေးချက်တွေကဆရာတို့ပြောသလိုလုံထုံးလုံနီးအရာဆိုရင်ဒါနောက်တက်လာမဲ့လွတ်တော်2015နောက်ပိုင်းရွေးကောက်ပွဲအပြီးမှပေါ်လာမဲ့လွတ်တော်အတွက်လုံနေတာလား
2015ရွေးကောက်ပွဲအလွန်မှတက်လာမဲ့လွတ်တော်အတွက်ဆိုတော့ဘာမှလုပ်เสียရမလို့ဘူး2015ရွေးကောက်ပွဲအပြီးမှတက်လာမဲ့လူတွေကဘလူတီတက်လာမလဲဆိုတော့ဘယ်လိုလုပ်ပြီးသိမလဲအခုဒီမှာလွတ်တော်ထဲမှာမနေ့ကဆွေးနွေးတာရေဒီနေ့ဆွေးနွေးတာဒီပေါ်မှာကျွန်တော်နားလည်ရမယ်ဆိုလို့ရှိရင်အခုဘာပြောနေရလဲဆိုတော့တရားနယ်တရားအရင်တော့ကတရားကိုတရားအပြစ်ပြောတဲ့ဟာကြီးနည်းနည်းမိမောင်းထိုးပြပြီးဆွေးနွေးကြတယ်မနေ့ကရောဒီနေ့ကရောဆွေးနွေးတဲ့ဟာမှာအဲ့လိုမပါတော့ဘူးတရားပြအပြစ်တင်တဲ့ဟာကြီးမပါတော့ဘူး NLD နဲ့တက်မတော်သားကြီးနောက်ပြီးတော့ပြည်ခံပြိုးကလူတွေဘယ်လိုဆွေးနွေးကြလဲဆိုတော့ပြည်ခံပြိုးနဲ့ NLD ကလူတွေကခေါင်းဆောင်တွေပေါ့ဗျာတက်မတော်ကကွယ်ရေးဦးကြည်ချုပ်တို့သမတာတို့နောက်ပြီးတော့ပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌတို့ဒီလူတွေရဲ့ပူးပေါင်းဆောင်ရွက်မှုဆိုတဲ့သဘောပြုပါလာတာကိုကြားရတယ်ဒါဆိုလိုတာကတော့ဗျာတို့တော်ထဲမှာဒီဥပဒေကိုပြင်ဆင်လို့ရနိုင်တဲ့အခြေအနေမရှိရဘူးသူတို့မြင်တဲ့အတွက်ကြောင့်နိုင်ငံရေးအရာဖြည့်ရှင်းဖို့လိုပြီးဆိုရဘူးမိမောင်းထိုးပြတယ်လို့ပဲကျွန်တော်အဲ့လိုပဲသဘောပေါက်တယ်လေ
ပြီးခဲ့တဲ့သတင်းပတ်ကလည်းဒါသူရဦးရှိမတ်သတင်းတော့တွေကိုပြောလိုက်တာရှိတယ်ပေါ့လေအခြေခံဥပဒေ
ဟိ
ုပြင်ဆင်ရေးကိစ္စဟာဒါသမရနဲ့ကာကွယ်ရေးဦးစီးချုပ်ပေါ်မှာမူတည်တယ်လို့သူပြောလိုက်တော့နောက်သမရကလည်းပြန်ပြောလိုက်တာပေါ့နော်အခြေခံဥပဒေပြင်ဖို့ကိစ္စလွတ်တော်နဲ့ပဲဆိုင်တယ်လို့ပြန်ပြီးတော့ပြောလိုက်တာရှိတယ်ဆိုတော့ဆရာပြောသလိုဒါဦးရှိမတ်ပြောတဲ့စကားဟာနိုင်ငံရေးအရာပဲဖြည့်ရှင်းရမယ်လို့ဒါယူဆပြီးပြောတဲ့သဘောလားခင်ဗျာအ
ဲပြည်တော်စုလွတ်တော်နိုင်ငံရေးကတော့နိုင်ငံရေးရဖြည့်ရှင်းရမယ်လို့သူတိုက်ရိုက်မပြောဘူးလေဒါပေမဲ့ဒီစကားကြီးရဲ့သူတို့ရဲ့တယောက်တယောက်အပြောင်းအပြန်ပြောနေတဲ့စကားကြီးကိုကြည့်လိုက်လို့ရှိရင်ကျွန်တော်တို့တစ်သက်လုံးတောက်လျှောက်ပြောလာတာဒီဘွဲ့စည်းပုံချီကဥပဒေကိုလွတ်တော်တဲ့မှာပြင်လို့ကိုမရဘူးအဲပြင်မယ်ဆိုလို့ရှိရင်တကယ်ပြင်မယ်ဆိုရင်တကယ်ရနိုင်တာရနိုင်တဲ့နေ့လိုက်ပါရ ှိတယ်ဒါပါလေနိုင်ငံရေးအရာဖြည့်ရှင်းတဲ့နည်းလမ်းပဲဒီနည်းလမ်းကလွယ်ပြီးတော့ဘယ်လိုမှမရနိုင်ဘူးလို့ကိုကျော်ကျောင်းအဲ့လိုပဲကျွန်တော်ကတော့လုံးဝယုံတယ
်ဆိုတော့သမရတို့ဒါကာကွယ်ဦးစည်းချုပ်တို့လွတ်တော်အဲ့ဒါပေါင်းပြီးတော့ဘလို့နည်းနဲ့ဆရာတို့အနေနဲ့ကိုမြင်ရတာရှိပါလေခင်ဗျဒီပြဿနာကိုဖြည့်ရှင်းဖို့ပါလေ
အခုတည်းတည်းတော့မမြင်ရသေးဘူးဒါပေမဲ့ကျွန်တော်တို့ပြည်သူလွတ်တော်နိုင်ငံရေးပြောလိုက်တဲ့စကားလုံးကြီးကကောင်းပါတယ်အဲ့ဒါလူအချက်တွေဖြစ်တယ်ဆိုရကျွန်တော်တို့ကတော့နိုင်ငံရေးစကားကိုထောက်ခံတယ
်အခုအာဏာ၃ရက်ခွဲဝေပြီးတော့အုပ်ချုပ်တယ်အုပ်ချုပ်ရေးအာဏာတရားစင်ရေးအာဏာဥပဒေပြုအာဏာဒီအာဏာ၃ရက်မှာဥပဒေပြုအာဏာလွတ်တော်ရဲ့အခန်းကဏ္ဍသိအရေးမပါဘူးဆိုတဲ့သဘောလားခင်ဗျာသူတို့ဥရှိမရဲ့စကားကိုပြန်ကောက်ပြီးတော့သုံးသပ်မယ်ဆိုရင
်လွတ်တော်ရဲ့အခန်းကဏ္ဍအရေးမပါတာမို့လွတ်တော်ရဲ့အခန်းကဏ္ဍအရေးပါတယ်လွတ်တော်ရဲ့အခန်းကဏ္ဍမှာပို့ပြီးအရေးပါနေတာကတတ်မတော်သားတွေကပို့ပြီးအရေးပါနေတယ
်ဒီအခြေခံဥပဒေကိုပြင်ဖို့အပါအဝင်ဒီနိုင်ငံရဲ့အရေးအရာကိစ္စတွေအတော်များများကိုနိုင်ငံရေးနည်းလမ်းအလွှဲပြီးတော့တခြားနည်းလမ်းနဲ့ဖြည့်ရှင်းလို့မရဘူးဒါစစ်တပ်ကနေပြီးတော့အာဏာတွေကိုမျှဝေပြီးလုံးမှပဲရမယ်ဆိုတဲ့သဘောလားခင်ဗျာ
အဲတေးကြတယ်စစ်တပ်ကိုတော့အဲ့လိုမဆွတ်ဆွဲလို့ဘူးနိုင်ငံရေးဖြည့်ရှင်းရမယ်ဆိုတော့တေးကြတယ်ဒါပေမဲ့ဒီအပြောင်းအလဲကိုဥဆောင်လို့လှုပ်လာတာလေဘူကျုံကြီးတွေလှုပ်လာတာဘူကျုံကြီးတွေကနိုင်ငံရဲ့လုံခြုံရေးကိုတည်ငြိမ်ရေးကိုသူတို့ကအလေးထားတယ်ဆိုတော့လုံခြုံရေးတည်ငြိမ်ရေးကိုဇုံတရားအနောက်ရှက်ဖြစ်မှာကိုသူတို့ကတအားစိုးရိမ်နေကြတယ်အဲ့ဒီအပေါ်မှာကျွန်တော်တို့ပြည်သူပိုစလေတွေနဲ့ဒီတပ်မတော်သားတွေလက်တွဲလှုပ်လာတဲ့နေ့နေ့ကာလအတော်အတွင်းမှာဘလောက်ထိတယောက်ပြယုံကြည်မှုရှိပြီးပြီလဲအဲ့ဒါလေအရေးပါတယ
်ဒီယုံကြည်မှုရအောင်အတိုက်အခံအင်အားစုတွေတိုင်းရင်းသားအင်အားစုတွေဘက်ကရောနောက်ထပ်တဆင့်တက်ပြီးတော့ဗာဒီများလှုပ်ရှားရှိပါလဲခင်ဗျာ
အတိုက်အခံရဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေတိုင်းရင်းသားလွတ်တော်အမတ်တွေကန္နာကတော့အသာထားလူတို့ကြမ်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဆိုတာကဒီဘူကျုပ်ကြီးတွေထူထောင်ခဲ့တဲ့ပါတီပဲဒီကြမ်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဖြစ်တဲ့ပြည်ခံကျွေးပါတီနဲ့လွတ်တော်ထဲမှာရောက်နေတဲ့တပ်မတော်သားရဲ့လွတ်တော်ပြင်ပမှာရှိတဲ့တပ်မတော်သားတွေရဲ့လူတို့တွေရဲ့အခန့်ကန္နာကပို့ပြီးတော့အရေးကြီးတယ်လူတို့တွေရဲ့ပူပေါင်းဆောင်ရွက်မှုကပို့ပြီးတော့အရေးကြီးရဲ့လို့ကျွန်တော်တို့အဲ့လိုပဲသုံးသပ်တယ်ကိုကျော်ကျောင်းရေ
ဆရာဦးဘတ်ရှင်ကျေးဇူးများတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့